ကျေးဇူးရှင်ဆရာတော်ရှင်တိမြတ်ကြီးဖျားယနေ့ညဒါနရတော်နှစ်2022ခုနှစ်ဥတုလပြည့်ကျော်6ရက်ခရစ်နှစ်2021အေဗီလ24ရက်ကြာတာပတိနေ့ညဓမ္မဒါနကုသိုလ်ရှင်ဖြစ်သောသမီးငယ်မဆူဆံမျိုးသိန်းအားယေဇူးရေဦးမျိုးသိန်းတောက်ခင်ဆိုးဤမိသားစုမှာဆင်းရဲခြင်းပပြီးတော့အတော်အွန်လိုင်းဓမ္မတပင်နဲ့ဆက်လက်၍ကျေးဇူးတော်ရှင်ပမခကျုပ်ဆရာတော်ဖျားကြီးမှာတရားဒေသနာတော်များ
ဟောကြားခြင်းပြီးတနာတော်မူပါယံရာဒီရောခြေတော်သောဥခရွေယုတိစွာရှောက်တာအပ္ပတိဗျာသာသနာတော်နှစ်2952ကောဇာတကရေ1306ခုနှစ်ဥတုလပြည့်ကျော်6ရက်2021ခုနှစ်အေဗီလ21ရက်ကျာသာပတိနေ့၌ အွန်လိုင်းမှာဟောကြားအပ်သောမဟာဟဋ္ဌိပတ္တောပမသုတ်အနှစ်ချုပ်အပိုင်း၄တရားဒေသနာတော်ထကြီးလေးပါးကိုဝိပဿနာရှုပုံနဲ့ပတ်သက်ပြီးရှင်သာရိပုတ္တရာမထေရမြတ်ကဒီသုတ်တံမှာရှင်းလင်းဟောကြားတာဖြစ်တယ်။ ဒီကနေ့ဝါယောဓအကြောင်းကိုဘယ်ပုံရှင်းနဲ့ဟောတယ်လဲဆိုကတ္တမစာဥသောဝါယောဓတုဝါယောဓဆိုတာဘယ်ဟာလဲဆိုမိဂုံးထုတ်ပြီးတော့ဖြေတယ်အဲ့တော့ဝါယောဓဆိုတာလေလေလို့ဆိုတာဒီလေတည်းရဲ့ကြီးကိုဝါယောဓလို့ခေါ်တာမဟုတ်ဘူး လေးရဲ့သဘာဝကပါရှိတယ်လေဆိုတာလှုပ်ရှားတယ်ရွေ့ရှားတယ်တော့တွန်းကန်တယ်ဒါလေးရဲ့သဘောပဲဒါကြောင့်မို့ဝိဋ္ဌံပနလက္ခဏာတွန်းကန်ထားတဲ့သဘောရှိတယ်ရွေ့ရှားစေတတ်တဲ့သဘောရှိတယ်အသေးချောက်လေးတွေကမြင်ဘူးကြမှာပေါ့လေတိုက်တဲ့ကရွေ့ရှားသွားတာတယ်ဤ လေးရဲ့စွာအားနဲ့ရွေးရှာတာအဲ့တော့ဒီလေးကိုခေါ်ရလားလို့ဆိုတာလေးကလူတွေရဲ့ဝေါ်ဟာတာပဲလေးရဲ့တဘာဝကိုကြည့်ရင်ဘာလို့ဆိုလေးရဲ့တဘာဝကရွေးရှာတယ်အရာဝတ္ထုတွေကိုလည်းရွေးရှာစေတယ်ဖိနှိပ်လို့ရှိရင်တွန်းကန်ပေးထားတယ်ဒါလေးရဲ့တဘောပဲအဲ့ဒီတဘောကိုဆိုလို့တဲ့ ဝါယောဒတုတိယအစ္ဆတိကတိယပါဟိရာဝါယောဒဆိုတာလူခဏကုန်းနဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့ရွေရှားစေတဲ့သဘောတွန့်ကန်တဲ့သဘောရှိတယ်လူခဏကုန်းနဲ့မဆက်ဆက်ပဲနဲ့အပြင်မှာလည်းပဲရွေရှားစေတဲ့သဘောတွန့်ကန်တဲ့သဘောရှိတယ် အဲ့တော့အစ္စဒိကဝါယောဘာဟိရဝါယောလို့ဝါယောနှစ်ခုမှတ်တာအဲ့ဒီဝါယောတက်ဆိုတဲ့အရာဝတ္ထုကိုရွေရှားစေတတ်တဲ့သဘောသဘောဝါအရာဝတ္ထုကိုတွန်းကန်ထားစေတတ်တဲ့တောင့်ခံထားတဲ့သဘောအဲ့ဒီသဘောမှာ ဒီနေရာမှာဘာဟိရဝါယောဓာတုအကြောင်းကိုမပြောဘဲနဲ့အစ္ဆဒိကကိုပြောမှာဝိပဿနာရှုဖို့အတွက်ကတ္တမဆောင်သောအစ္ဆဒိကဝါယောဓာတုဆွေတော်တို့လူခဏကိုမှကိုယ့်ရဲ့အစ္ဆဒတဏ္ဍာမှာရှိတဲ့ဝါယောဓာဆိုတာဘာလဲဆိုပြီးရှံအစ္ဆဒံပစ္ဆဒံကိုနဲ့ဆက်ဆက်ပြီးတော့ဖြစ်တယ် ခန္ဓာကိုယ်အသီးသီးမှာလူအသီးသီးမှာပစ္စတ္တာဆိုသူ့တဏှာမှာဖြစ်တာရှိတယ်ကိုယ်တဏှာမှာဖြစ်တာရှိတယ်တဏှာအသီးသီးမှာဖြစ်နေတယ်ရွေရှားစေတဲ့သဘောတွန့်ကန်ထားတဲ့သဘောအဲ့ဒီရွေရှားစေတဲ့သဘောတွန့်ကန်ထားတဲ့သဘောကိုပဲလူတွေကဆွဲလန်းနေကြတာတဲ့ဥပါဒိဏ အဲ့ဒါကိုဝါယောဒလို့ခေါ်တယ်။အဲ့ဒီဝါယောဒဟာအမျိုးသားနဲ့ခွဲပြီးတော့ချိန်မယ်ဆိုလို့ရှိရင်ရွှေရှားစီတက်တဲ့သဘောနဲ့တွန့်ကန်ထားတဲ့သဘောဟာအမျိုးသားအပြင်6မျိုးရှိတယ်။၄6မျိုးလူခန္ဓာကောင်မှာ၄6မျိုးရှိတယ်။အဲ့ဒါဘုရားမတော်ကတော့ပထဝီဓာတ်ကို20လို့အမျိုးသားပေါင်း20အဘောဓကအမျိုးသားပေါင်း12တိဇောဓကအမျိုးသားပေါင်း4ခုနဲ့ဝါယောဓကအမျိုးသားပေါင်း6ခုအလုံးပေါင်းတဲ့အခါကျတော့42ကမ္မထာရှုတာတွေ့ရခန္ဓာကိုယ်မှာဓာတ်၄ပါးနဲ့ကြည့်မယ်ဆိုရင်အမျိုးသားပေါင်း42မျိုးလို့ပြောတာနော်42မျိုးအဲ့တော့42မျိုးလုံးအကုန်လုံးရှုရမှာလားတော့အဲ့လိုတော့မဟုတ်ဘူး။တစ်မျိုးစီပဲ။တစ်ခုစီပဲရှု။တစ်ပြိုင်နက်ကတော့အကုန်လုံးရှုလို့လည်းမရဘူး။သို့တော့ဒီလိုရှိတယ်ဆိုတော့သိထား။အဲ့တော့ခန္ဓာကိုယ်ထဲမှာခန္ဓာကိုယ်နဲ့ဆက်ဆက်နေတဲ့ဝါယောက6မျိုးရှိတယ်တဲ့။အဲ့ဒါကိုသေယုတ်ထုတ်ပြီးတော့ပြောတာ။အုတ်ထင်ကမဝါတာဝါယောကိုစကလုံးတစ်လုံးနဲ့ပြောတဲ့ကဝါတလို့လည်းပြောတယ်လေလို့ပြောတာပေါ့အဲ့တော့လေဆိုတာသူ့ရဲ့သဘောကိုပဲကြည့်ရမယ်ခုနဘီဆိုလို့ရှိရင်ဘာသဘောရှိပူတယ်အေးတယ်ပူတယ်သဘောပေါ့လေဘီဆိုရင်ပူတယ်သဘောပထဝီဆိုတာအတုံးခဲအမကန်ဖြစ်တဲ့သဘောအာဝောဆိုတာဆူစီးတယ်ယူစီးတယ်တေဇောဆိုတာပူတယ်ဝါယောဆိုတာရွေးရှားစေတယ်တွန့်ကန်ထားတယ်ဒါသူ့ရဲ့သဘောလေးတွေအဲ့ဒီသဘောလေးတွေရရှုတော့ငါနေကြည့်မယ်လူရဲ့တဏ္ဍမှာအုတ်ထင်ကမဒုက္ခနာကိုအထက်အောက်ခွဲလိုက်တဲ့အခါဒီအထက်သို့ဆောင်တဲ့လေးရှိတယ်ဥဒ္ဒဆိုတာအထက်ကမဆိုတာသွားအထက်ကိုသွားတဲ့လေအုတ်တင်ကမအထက်သို့တက်သောလေလူတွေအားချုပ်ထိုးတဲ့အခါတို့လေတက်တဲ့အခါတို့အေးဆိုတဲ့အတန်နှုတ်တဲ့အခါတို့ဆက်ကနေထွက်သွားတဲ့လေမျိုးတွေပေါ့နော်အဲ့ဒါတွေကိုအုတ်တင်ကမဝါတာအုတ်တင်ကမလေလို့ခေါ်တယ်အထက်သို့ဆန်တက်တဲ့လေဒါလူခန္ဓာကိုယ်ထဲမှာလူတိုင်းဒါတွေ့နိုင်တဲ့ဟာပေါ့ထက်ကိုဆန်တက်တယ်လေအတော်ကမဆိုတာအောက်ကိုဆုံဆင်းတယ်လေအဲ့တော့တွင်းလက်ထဲသွားတဲ့အခါမှာဒီအောက်ကိုဆုံဆင်းတဲ့လေရဲ့အားနဲ့ပဲအညစ်ကြေးတွေကိုဆွန့်ထုတ်ကြတာလေအညစ်ကြေးတွေကိုဒီလေအားနဲ့ဆွန့်ထုတ်ကြတာအကျွတ်သားနဲ့လေအားနဲ့ဆိုတာလေရဲ့ဆွမ်းဆောင်မှုကိုပဲပြောတာစာပေကတော့ဒီကျွတ်သားဆိုတာကိုမပြောဘူးအားဆိုတာဘာကိုပြောတာလဲဆိုဝါယောပဲပြောတာ။တော့ဝါယောပဲပြောတယ်။လူတယောက်ဟာဝါယောတပြတ်သွားလို့လေဖြတ်တယ်ဆိုရင်လည်းလှုပ်မှမလှုပ်နိုင်တော့။တော့လေဖြတ်တယ်ပဲပြောတာ။အဲ့တော့အောက်ဆုံးစင်းတဲ့လေကိုအတော်ကမအတော်ဆိုတာအောက်ကမဆိုတာသွားတာအောက်ကိုဆုံးဆင်းတဲ့လူခဏကိုယ်ရမရှိတဲ့လေကအတော်ကမလေအထက်ဆန်တဲ့လေအောက်ဆုံးတဲ့လေနောက်တစ်ခုကတော့ကုသိတယဝါဒ1 by night ဒီတော့လေ1 by ဆိုတာ1 by ထဲမှာဥရီရှိတယ်ဥရဲ့အပြင်မှာရှိတဲ့1 by ထဲမှာရှိတဲ့လေတခါတည်းပိုင်းနာတယ်တို့ပါတို့ဖြစ်တဲ့အခါမှာလေထိုးတယ်တို့လေအောင်တယ်တို့ဥအပြင်ဘက်ကဥရရဲ့အတွင်းကမဟုတ်ဘဲနဲ့အပြင်ဘက်ကရှိလေရှိနေတယ်အဲ့ဒီလေကိုကုဋ္ဌတယဝါတာလို့ကုသိတယဝါတာလို့ခေါ်တယ်နောက်တစ်ခုကကုဋ္ဌတယဝါတာဥရဲမှာရှိတယ်လေအဲ့တော့ဥရေကအစာတွေကိုသက်ဆောင်တာလေဒါလေရဲစွာအားနဲ့ပဲသက်ဆောင်တာအဲ့ဒါကြောင့်မို့ ဦးထဲမှာရှိတဲ့လေကိုကွဋ္ဌာတရားလို့ခေါ်တယ်အဦး၌တည်ရှိသောလေနောက်တစ်ခုကတော့အင်္ဂါပင်္ဂလူတာရိနောဝါတာကိုရင်ကစိတ်ပိုင်းနေမှာလက်လှုပ်တယ်ခြေလှုပ်တယ်လှုပ်လို့ရတယ်မျက်တောင်ခတ်တဟာစာလေရဲ့စွာအားနဲ့သွားတယ်လို့သူဆိုတယ်ကိုရင်ကစိတ်ပိုင်းနေကိုအလက်အနှံ့လက်ပတ်ပြီးတော့သွားနေတယ်သွေးတွေလက်ပတ်စီတယ်ဒီလေအားနဲ့ပဲခန္ဓာကိုယ်ထဲမှာရှိတဲ့သွေးတွေလက်ပတ်နေတယ်သွေးမြင့်ကျော်လေးတွေဟာစာပြီးတော့အလုံးဟာလက်ပတ်စီတဲ့ဟာတွေအဲ့ဒါကိုအင်္ဂပင်္ဂအင်္ဂါအင်္ဂါကိုယ်ကအစိတ်ပိုင်းတွေကိုအနုတာရိစွာလှပပြီးတော့သွားနေတယ်လေအဲ့ဒီလေပြတ်သွားရင်လေပြတ်တယ်ခေါ်တာပေါ့မသွားနိုင်နဲ့လေအဲ့ဒီလေကလက်လေးတပြူပဲနောက်တစ်ခုကတော့အတ္တတပတ္တတနှာခေါင်းကထွက်လေဝင်လေအတ္တတပတ္တတထွက်လက်ထွက်သက်ဝင်သက်လေအဲ့တော့အလုံးပေါင်းလိုက်တဲ့အခါကျတော့လေ6မျိုးဝါရတ6မျိုးလို့သူတို့ဆိုလို့တယ်ပေါ့ဝါရတ6မျိုးနောက်ဒီပြင်ဒီ6မျိုးပဲရှိသလားလို့ဆိုတခြားလည်းရှိသေးတယ်ပေါ့နော်ရှိသွားတဲ့ဒေတွေကိုကုံအောင်လို့ဆိုပြီးရံဝါပဉ္စဉ္စံပိကိစီအစ္ဆတံပစ္စတံဝါယောဝါယောကတံဥပတ္တိနာခန္ဓာကိုယ်ထဲမှာတခြားကြံရှိနေတဲ့လေတွေမှန်သမျှလေဝါယောဓာတ်ပါပဲတို့ထင်ရှားတာ6ခုထုတ်ပြလိုက်အလုံးပေါင်းလိုက်တဲ့အခါကျတော့ဓာတ်ကြီး၄ပါးမှာ40နဲ့2မျိုးသောအစိပ်ပိုင်းနေကျုပ်ဆိုလို့ရပေါ့ကမ္မထာရှုဖို့အတွက်ဒါခန္ဓာကိုယ်ထဲမှာတကယ်ရှိနေတဲ့ပထဝီအဝတ်တေဇောဝါယောစွာတွေကိုရှင်းပြတာအဲ့တော့ဝါယောတဲ့6မျိုးခန္ဓာကိုယ်ထဲမှာရှိတယ်အဲ့ဒါကိုခန္ဓာကိုယ်နဲ့ဆက်ဆက်ပြီးဖြစ်လို့အစ္စတိကဝါယောလို့ခေါ်တယ်လူရဲ့သီးသီးရဲ့ခန္ဓာကိုယ်နဲ့ဆက်ဆက်ပြီးဖြစ်နေတဲ့ဝါယောတဲ့6မျိုးနော်အထက်သို့ဆန်သောလေးအောက်သို့ဆုံသောလေး 1/9 တည်သောလေးအဥ၌တည်သောလေးအင်္ဂါကြီးငယ်သို့လျောက်သောလေးအင်္ဂါကိုယ်ရင်ကအနှံ့ပြားလက်ပတ်တည်သောလေးနောက်ထွက်လက်ထွက်သက်ဝင်သက်လေးဒီ6မျိုးအရဟံအစ္စဒိကဝါယောတပဲလို့ဆိုပြီးတော့ဝိပဿနာရှုဖို့အတွက်ပြောလူတွေကအဲ့ဒီဝါယောကိုပဲငါလို့ထင်နေတာငါဟာလို့ထင်တာကိုသရဝရီကအဲ့လိုထင်တော့အဲ့လိုမထင်ရအောင်လို့အစ္စတိကဝါယောပဲဖြစ်ဖြစ်ပါဟိရဝါယောပဲဖြစ်ဖြစ်ဝါယောဟာဝါယောတ္တဖြစ်ပါတယ်ဒီစကားလေးကဝါယောတရဲ့သဘာဝကိုသိပြီးတော့ငါငါဟာဆိုတဲ့အစွဲလမ်းမဖြစ်ဖို့ဝါယောတကိုဝါယောတလို့ပဲမြင်မယ်ဆိုလို့ရှိရင်တွေ့တာစရာလည်းမရှိဘူးစိုးရင်စရာလည်းမရှိဘူးဝါယောဟာဝါယောသာဖြစ်တယ်မဟုတ်လားဆိုဟုတ်တယ်ဒီသူ့သဘာဝအတိုင်းပဲအဲ့ဒါကိုကိုကသွားပြီးတော့ငါလို့ထင်နေငါဟာလို့ထင်နေဝါယောတဖြစ်တာကိုပဲငါဖြစ်တယ်လို့ထင်နေတာကအလွဲအမှားအထင်သာလင်းဖြစ်တယ်။ဝါယောရဲ့သဘောအပြင်မှာရှိတဲ့လေနဲ့ကိုယ်ဝမ်းထဲမှာရှိတဲ့လေအတူတူပဲ။လေဟာလေပဲလို့ဆိုလိုတယ်နော်။ဝါယောတာဝါယောတာပဲ။အဲဝါယောတာသာဖြစ်တယ်။ဒါကြောင့်မို့လို့အဲ့ဒီဝါယောတာကိုလည်းမှန်ကန်တဲ့အသည့်နဲ့သိအောင်လုပ်ပါစူးစမ်းပါ။မှန်ကန်တဲ့အသည့်ဆိုပါတော့။ဝါယောတာဟာဝါယောတာသာဖြစ်သည့်အတွက်ကြောင့်အားလည်းမဟုတ်ဘူး။ငါဟာလည်းမဟုတ်ဘူးငါဖြစ်တာလည်းမဟုတ်ဘူးဝါယောတ္တဖြစ်တာဝါယောတ္တဖြစ်တာလားဖြစ်တယ်တဘာဝတရားတက်တက်တာလို့မြင်ဖို့ဟာအရေးကြီးတယ်ပေါ့တဘာဝတရားတက်တက်လို့မမြင်မနဲ့ကိုယ်နဲ့ပတ်သက်ပြီးတွေ့ဖက်ပြီးမြင်နိုင်မယ်ဆိုရင်သူဟာဆွေတွေ့လာမှုဖြစ်တယ်ဆွေစိတ်ဖြစ်လာတယ်အ အဲ့ဒီတွေ့တောင်မှုနဲ့ဆိုရင်စိတ်တွေကိုမဖြောင်းနိုင်ဘူးဆိုလို့ရှိရင်ဒီတဏ္ဍကိရိတာတွေပယ်ဖို့ဆိုဖြစ်နိုင်တော့မဖြစ်နိုင်ဒါကြောင့်မလို့ဝါရတ္တကိုဝါရတ္တလို့မြင်အောင်ရုပ်ကိုရုပ်လို့မြင်အောင်ဝေဒနာဝေဒနာသင်ညာသင်သင်ညာသင်္ခါရသင်္ခါရသူ့သဘာဝကိုပဲမြင်အောင်ကြည့်ဖို့ဝိပဿနာကမ္မဋ္ဌာန်းတရားထုတ်တယ်ဆိုတာသဘာဝလက္ခဏာကိုမြင်အောင်ကြည့်ရတာပဲအဲ့တော့တရားထုတ်ပြီဆိုရင်တရားကိုတွေ့တယ်ဆိုတာသဘာဝလက္ခဏာကိုတွေ့ရတယ်တခြားတွေ့လို့ရတာမဟုတ်ဘူးတော့အကောင့်ထဲနဲ့ပြောလို့ရတဲ့အရာမဟုတ်ဘူးတရားတွေကစိတ်ထဲမှာသိရတဲ့အရာမဟုတ်ဘူးလားဆိုတော့ဟုတ်တယ်မရှိဘူးလားဆိုရှိနေတယ်ရှိလို့သိတာပဲလေအကောင့်ထဲဖော်လို့မရဘူးမဟုတ်ဘူးဥပမာစဉ်းစားကြည့်ပေါ့သစ်ပင်ဆိုတာတကယ်ရှားလိုက်တော့သစ်ပင်အရှာမတွေ့တော့ဘူးလေ။ဒါရင်ဘာတွေတွေ့တာတော့ဆိုသစ်ကိုင်းတွေ့မယ်။နောက်ပင်စီတွေ့မယ်။အသီးတွေ့မယ်။အပွင့်တွေ့မယ်။အမြစ်တွေ့မယ်။ဒါပဲတွေ့တာလေ။အဲ့ဒီကုံပေါင်းဆက်ပြီးတော့တရံကြီးပေါ်နေမှာသစ်ပင်လို့ပြောလို့ရတာကို။တော့အဲ့မှာလဲငါတို့ငါဟာတို့ဆိုတာဒီမှာရှားလို့မရနိုင်ဘူး။တကယ်ခွဲစိတ်ကြည့်လိုက်တဲ့အခါကျတော့မရတော့အဲ့ဒီပရမတ်နဲ့ပြညတ်ကိုခွဲတဲ့အခါမှာတခါတခါခွဲနည်းကားလေးတစ်ခုရှိတယ်ပေါ့နော်ခွဲတဲ့နည်းကတချို့ဟာကအသိဉာဏ်နဲ့ခွဲစိတ်ကြည့်လိုက်လို့ရှိရင်အမြည်ပြောင်းသွားတယ်တဲ့သမုဒိသအမြည်ပြောင်းသွားတယ်အမြည်ပြောင်းသွားပြီးတော့အခေါ်တွေနဲ့ပါတွေနဲ့အကုန်ပျောက်သွားတယ်တကယ်ရှာလို့မတွေ့ဘူးအဲ့ဒီလိုအမြင်မပြောင်းမနဲ့တကယ်လျှောက်တကယ်ရှိနေတဲ့ကြာဟာကြတော့ပရမတ်ကိုခေါ်တယ်ပေါ့ဥပမာဆိုပါစို့လူတွေဝတ်နေတဲ့ခြေတယ်လေးတစ်ခုကိုပြောကြည့်အောင်ခြေတယ်လေးရဲ့အစာဘာလဲလို့ဆိုရင်ဝါခွမ်းပဲဝါခွမ်းကစားတာလေဝါခွမ်းအမင်းလေးတွေကိုခြေဖြစ်ရှေ့ရတယ်ခြေလောက်အဲ့ဒီခြေကနေအစင်းစင်တက်သွားတာအစင်းစင်ပြောင်းလိုက်ဖို့ကြည့်လိုက်ပေါ့ဝါပင်မှာတီးနေတဲ့အချိန်ခြေဖြစ်ပြောင်းလဲမှုမရှိတဲ့အချိန်ကဝါခွန်းလို့ပဲခေါ်တယ်နော်ဝါခွန်းလို့ခေါ်တယ်အဲ့ဒီဝါခွန်းကိုခြေဖြစ်ရေးလိုက်တဲ့အခါကျတော့ဝါခွန်းလို့ဘယ်သူမှမခေါ်တော့ဘူးအခေါ်တော့ခြေပဲခေါ်တော့တခါအဲ့ဒီခြေကိုပဲရကန်းစင်တင်ပြီးတော့အထည်ရဲလိုက်တဲ့အခါကျတော့ခြေလို့မခေါ်ပြန်ဘူးဘာခေါ်တော့အထည်လို့ခေါ်ပြန်တယ်ဖြစ်သွားပြန်အထည်ဖြစ်သွားပြန်အဲ့ဒီအထည်ကိုမှတခါသင်္ကန်းချုပ်လိုက်တော့သင်္ကန်းဖြစ်သွားရောထမင်းချုပ်တော့ထမင်းပဆိုးချုပ်တော့ပဆိုးတခြားအင်းကြီးတွေပဲချုပ်လိုက်တော့အင်းကြီးပြောင်းလဲလာတဲ့သဘောလေးတွေကိုချီချီသူကအရာဝတ္ထုပြောင်းသွားတာနဲ့သူကလည်းပြောင်းသွားတာပဲအော်ပြောင်းလဲသွားတယ်ဆိုတာတကယ်ရှိတာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ရတယ်ပေါ့အမျိုးမျိုးသူကအသိဉာဏ်နဲ့ခွဲလိုက်ရင်လည်းပဲသူတို့ရဲ့ပြောင်းသွားတယ်သဘာဝတရားပျက်စီးသွားတယ်ပြောင်းလဲသွားရင်လည်းအမြင်နာမတွေပြောင်းပြီးတော့လိုက်ပြီးပြောင်းသွားတယ်အဲ့ဒါကိုသမုဒိလို့ခေါ်တာပဲလိုက်ပြီးနာမည်ပေးလိုက်တာအစင်းစင်ပြောင်းလဲပြီးတော့သွားတယ်ပရမတ္ထကျတော့အဲ့ဒါလူပြောင်းလဲတာမရှိဘူးတနည်းအဓိပ္ပာယ်ကတော့အဲ့ဒါကတချို့တီကကျမ်းနေမှာဖွင့်တဲ့အဓိပ္ပာယ်တစ်ခုပေါ့နော်အဓိပ္ပာယ်တစ်ခုနေရာတိုင်းမဟုတ်တော့မှပဲအဲ့ဒီအဓိပ္ပာယ်ကလည်းမှတ်သားစရာကောင်းတယ်ပြောင်းလဲသွားမှုတွေပေါ့မြေအိုးလှုပ်ထားတယ်ဆိုမြေအိုးမဖြစ်ခင်ကပါတော့ရွှွန်မြေကြီးမြေစေးအဲ့မြေစေးကိုအိုးလှုပ်လိုက်တဲ့အခါကျတော့မြေစေးလို့မခေါ်တော့ဘာခေါ်တော့အစေးမခေါ်တော့ပဲနဲ့အိုးဖြစ်သွားပြန်အဲ့ဒီအိုးလည်းပဲပုံစံအမျိုးမျိုးနဲ့လှုပ်တဲ့အခါကျတော့အဲ့ပုံစံလိုက်ခေါ်ကြတယ်တခါအဲ့ဒီအတုံးကိုကြည့်ပြီးတော့အမျိုးမျိုးခေါ်တယ်အဲ့ဒီအိုးက 꽤다변하래오목허변오장꽤피다에라고멍텅라이래가변비로미변피다변변뢰다고니고뼈라어에라리야두가타무디예타보디야가아태고뼈씨다인네베아코어리뼈온다래또모아디냐네တွေ့တော့ဆင်ញင်ကြည့်ရင်လည်းပဲအတိညာအခေါ်တော်တွေကအကုန်ပြောင်းသွားတယ်အဲ့ဒါသမုဒ္ဓိလို့ခေါ်တယ်ပေါ့လူတွေကနာမည်တက်ပြီးတော့ခေါ်နေကြတယ်တဲ့အဲ့မှာဝါကွမ်းတုံးကရှိတဲ့ဒီအတုံးခဲဝါကွမ်းတုံးကရှိတဲ့ဓာတ်ကြီးလေးပါချီကြတော့လေဒီတက်ကြီးလေးပါပဲအဝတ်ထည်ပြောင်းလိုက်တဲ့အခါလေဒီတက်ကြီးလေးပါပဲနော်အဝတ်ထည်ပြေးကြောင်းပြီးသင်္ကန်းချုပ်ချုပ်ပစိုးချုပ်ချုပ်ထမင်းချုပ်ချုပ်အင်းကြီးချုပ်ချုပ်ဘာချုပ်ချုပ်ပထူဤဆိုတဲ့အတုံးခဲစုစည်းမှုအဘောနော်ပူတယ်ဆိုတဲ့ဒီရင့်ကျက်စေတတ်တဲ့တေဇောတို့တွန်းကန်လှုပ်ရှားတဲ့ဝါရော့တို့အထီးတိုင်းပဲရှိပြောင်းလဲမှုမရှိဘူးအဲ့ကြောင့်ပရမတ်လို့ခေါ်တာဒါတဏိတဏိအဖြစ်ပြောမစပရမတ်ဆိုတာဘယ်တော့မှမာယွင်းတာမရှိဘူးလောကမှန်ကန်တယ်တာဝသစ္စိကထပရမတ်တာကျန်တာတွေကအလွယ်မှားတယ်မှန်တာဆိုခဏပဲမှန်တယ်ဝါပင်တိနေတော့ဝါကောင်းလို့ခေါ်တာမှန်တယ်သို့တော့ချီဖြစ်သွားတဲ့အခါဝါကောင်းလို့မဟုတ်ဝါကောင်းလို့တော့ခေါ်ရင်မှားနေပြန်ရောမှားသွားပြန်အထည်ဖြစ်သွားတာကိုချီလို့ခေါ်ပြန်မှားသွားပြန်အဲ့လိုပေါ့ဒီပြောင်းလဲမှုသဘောတရားတွေကိုဖော်ပြတာအဲ့တော့သဘာဝတရားဟာသဘာဝတရားတက်တက်တာဖြစ်တယ်ဝါယောတဟာဝါယောတက်တက်တာဖြစ်တယ်လို့ငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးငါဖြစ်တာလည်းမဟုတ်ဘူးအဲ့လိုမှန်ကန်တဲ့အမြင်နဲ့ရှုပါတဲ့ဝိပဿနာဉာဏ်နဲ့ရှုပါလို့ပြောတာ။ဘာလို့လို့ဆိုရင်ငါငါဟာလုတ်တည်တဲ့ဗျဖေတော်မှတဏှာဒိဋ္ဌိကယုံမထွက်နိုင်ဘူးလို့ပြောတာ။ယုံထွက်ခြင်းအဲ့ဒီနည်းနဲ့ယုံထွက်လို့ပြောတာ။ခဏတပြုတ်လေးစဉ်းစားလိုက်ရင်ကိုယ်ပဲတွေ့တာဘူးကယော့သွားပါတယ်။စဉ်းစားကြည့်ပေါ့။ငါမဟုတ်ဘူးဆိုတာကိုစဉ်းစားကြည့်လိုက်တဲ့ကိုယ်နဲ့ခွဲထားကြည့်လိုက်တာတဲ့သူကတွေ့တာမှုလို့ဆိုရင်စိတ်တော်လုံးဝကြီးမဖြစ်သေးတော့မှအခိုက်အတန့်နေမှာတော့ကိုမကိုနဲ့မဆိုင်ဘူးလို့သာတွက်ကြည့်လိုက်လို့ရှိရင်အများကြီးယော့သွားတာအများကြီးယော့သွားတယ်အဲ့ဒါကိုဆိုလို့ရပေါ့နော်အဲ့တော့ဝိပဿနာအနေနဲ့သူ့ကိုဝါယောဓဝါယောဓတာဖြစ်တယ်လို့သိတာဟာဘာအိဗယ်တော့ဆိုငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါဖြစ်တာမဟုတ်ဘူးဝါယောဓရဲ့ဖြစ်မှုသာလို့ဒီလိုသိလိုက်သဖြင့်တွေ့တာမှုဆိုလာတော့အဲ့ဒီသိခြင်းဟာအစ်မှန်သိခြင်းပဲအမှားသိတာမဟုတ်အလွဲသိတာမဟုတ်တကယ်လေဒီတိုင်းပဲဝါရကုငါထင်းနေတာကတော့အမှားသိလို့ခေါ်တယ်အခုကအမှားသိမဟုတ်ဘူးအမှန်သိပဲဖြစ်တယ်ဒါကြောင့်မို့ဧဝမေတံယထာဘူတံသမပညာယတထပံအဲ့လိုရှုမြင်မှုရစူးစားရမယ်ကျိုးစားပြီးတော့မြင်အောင်ကြည့်ရမယ်မြင်အောင်ကြည့်လိုက်လို့ရှိရင်ဘာအကျိုးရလဲဆိုရက်လက်ကတော့အမှန်ကန်သိပြီဆိုလို့ရှိရင်လူဟာအဲ့ဒီပုံမှာတွေ့တာမှုဆိုတာမရှိတော့တာယာမှုဆိုတာမရှိတော့ပထဝီဓာတ်ဖြစ်သွားအဘောဓာတ်ဝါယောဓာတ်ဖြစ်သွားရင်တာယာမှုမရှိဘူးတာယာမှုမရှိတဲ့အခါတွေ့တာမှုဆိုတဲ့တဏှာရာဂဟာကင်းပြတ်သွားတယ်ကိုယ်စိတ်လေးကတဏှာနဲ့မတွဲတော့ဘူးလို့သူဆိုလိုတာစဉ်းစားကြည့်လေကြောက်တတ်တဲ့လူဟာညာမောင်ထဲမှာတင်းငုတ်ကြီးကိုမြင်တယ်။သူကတွေးတာတဆေလို့ထင်။တရေကြီးလို့ထင်။အဲ့လိုထင်လိုက်တဲ့အခါမှာကြောက်စိတ်တွေဝင်။နောက်ကျတင်းငုတ်ကြီးဟာဆိုအောင်ကြောက်တော့ဘူးလေ။လမ်းပေါ်မှာကြာနေတဲ့ကျိုးကွေလေးကိုကြည့်ပြီးတော့မွေဆိုပြီးတော့လန့်တယ်။သို့တော့အလင်းရောင်နဲ့ယူကြည့်လိုက်တဲ့အခါကျိုးဆိုမကြောက်ပြန်။အဲ့တော့ကြောက်တုံးကလည်းအကျိုးပါပဲအကျောက်ပြေးသွားတာလည်းအကျိုးပဲဗ ဘာကြောင့်ကြောက်ပြီဘာကြောင့်မကြောက်တာတော့ဆိုအကြောင်းရှာလိုက်တဲ့ကမွေးထင်တဲ့အခါကြောက်တယ်ကြိုးထင်တဲ့အခါမကြောက်ဘူးတင်းငုံလို့သိတဲ့အချိန်မှာမကြောက်ဘူးတရေလို့သိတဲ့အခါကြောက်သွားအဲ့ဒါအဲ့ဒီသဘောပဲခွာပထဝီဓာတ်ကိုပထဝီဓာတ်လို့ပဲသိနေလို့ရှိရင်တွေ့တာမှမဟုတ်ဘူးအာဘောဓာတ်ကိုအာဘောဓာတ်လို့ပဲသိတယ်ငါနဲ့မတွေ့ဘူးဆိုရင်တွေ့တာမှမဟုတ်ဘူးတေဇောကိုလည်းတေဇောဓာတ်တသက်သားလို့သိရင်တွေ့တာမှမဟုတ်ဘူးဝါယောဝါယောလို့ပဲသိရင်တွေ့တာမှမဟုတ်ဘူးတွေ့တာရကတခုနဲ့ဆက်ဆက်ပြီးအတွေးလွဲနေလို့အမြင်မှားနေလို့တွေ့တာခြင်းသာဖြစ်တယ်အသိမှားနေလို့အဲ့ဒါကိုအမှန်သိအောင်ကြိုးစားတာကိုဝိပဿနာတရားအထုတ်တယ်လို့ခေါ်တယ်နော်တရားအထုတ်တယ်ဆိုတာအမှန်သိအောင်ကြိုးစားတာတကယ်အစ်စ်မှန်ကိုသိအောင်ဥပမာပြောမယ်ဆိုရင်တရေမဟုတ်ဘူးတစ်တုံးကြီးတင်းငုတ်တို့ကြီးဆိုတာသိအောင်လုပ်တာ။မွေးမဟုတ်ဘူးကြိုးကြီးဆိုတာသိအောင်လုပ်တာ။အဲ့ဒါဝိပဿနာလုပ်ကအဲ့ဒါပဲ။မွေးထင်းနေသေးရင်တော့ကြောက်ဥမှာပဲ။တင်းငုတ်တရေထင်းနေရင်ကြောက်ဥမှာပဲ။တန်တရားထဲမှာအဲ့ဒါလူလွဲမှနေသည့်အတွက်ကြောင့်လူတွေဟာကြောက်တာတို့ပုံဟိုရင်းဖြစ်တာတို့တွေ့တာတာတို့မုန်းတီတာတို့ဒါမျိုးတွေဖြစ်ကုန်။ဒါကြောင့်မို့ဒီဣဇဒိကပထဝီကိုပထဝီလို့ဣဇဒိကဝါယောဓာတ်ကိုဝါယောလို့ပဲဝါယောဓာတ်ပဲလို့ပဲသိပါတဲ့ဝါယောဓာတ်ပြီးသိပြီးတော့မှားရင်းနဲ့ငါဟာလို့မထင်နဲ့ငါဖြစ်တာလို့လည်းမထင်နဲ့ငါပိုင်တာလို့လည်းမထင်နဲ့ငါလို့လည်းမထင်နဲ့ပေါ့ဆိုလိုတာငါလို့ထင်တာကဒိဋ္ဌိငါဟာလို့ထင်တာကတဏှာငါဖြစ်တယ်လို့ထင်တာကမာနအဲ့ဒီအထင်မြင်သုံးခုစလုံးကိုဖယ်ရှားပြီးတော့ဝိပဿနာဉာဏ်နဲ့ရှုပါအဲ့ဒီအထင်မြင်နေပြအောင်ရှုပါလို့ရှုရင်ဝါယောဓာတ်ပေါ်မှာညီငွေ့လာလိမ့်မယ်ညီငွေ့တယ်ဆိုတာတွေ့တာမှုကင်းပြတ်သွားတာကိုပြောတာအနည်းဆိုတွဲနေမှာပဲလေခုနလိုပေါ့တင်းကုတ်ကတရေထင်နေသမျှကြောက်နေဦးမှာပဲလေဟောတင်းကုတ်လို့ទីလိုက်တာနဲ့ကြောက်တော့ဘူးကျိုးဝေကိုမွေလို့ထင်နေသမျှကြောက်နေဦးမှာပဲနော်ကျိုးဝေလို့သိလိုက်တဲ့အချိန်အစားပြီးကြောက်စိတ်ကမ်းရှိတော့အဲ့ဒီဘောလို့ပေါ့တွေ့တာမှုဆိုမရှိတော့ပျောက်သွားအဲ့ဒါကိုပြောတာဝါယောဓာတုယနိဗ္ဗိဏတိဝါယောဓာတုယစိတ်တံဝိရာစေတိတွေ့တာစိတ်တိကင်းပျောက်သွားစေတယ်တဲ့ဒါအခြေခံဝိပဿနာရှုဖို့မို့ဟောတာပဲဟောရင်းနဲ့တူတူပဲပထဝီဓာတ်တော်ကလည်းဒီလိုရှင်းပြတယ်အဘောဓာတ်တော်ကလည်းဒီလိုရှင်းပြတယ်တေဇောဓာတ်တော်ကလည်းဒီလိုပဲရှင်းပြတယ်။နောက်မမြဲတဲ့သဘောကိုလက်တွေ့သိတာအောင်လို့ရှင်သာရိပုတ္တရာရှင်းပြပြတယ်။အဆွေတော်တို့တဲ့ဒီဝါယောဓာတ်ကြီးဖောက်ပြန်ပျက်စီးသွားတဲ့အချိန်ခါဆိုရှိတယ်။တခါတခါဟုတ်ပြန်သွားတယ်ဆိုတာရှိတဲ့နဲ့ normal မဟုတ်ဘဲနဲ့ abnormal ဖြစ်သွားတာကိုပြောတာလေရီယာရှိတဲ့နဲ့ပိုရှိလာတာတို့ရှိတဲ့အတိုင်းတာတိောက်မရှိဘူးလေပြတ်သွားတာတို့နော်တအားဖောက်ပြန်တယ်လို့လေဖောက်ပြန်တဲ့အခါရှိတယ်အဲ့တော့ဝါယောဓာတ်ကြီးဖောက်ပြန်လာပြီဆိုလို့ရှိရင်ဘာဖြစ်လဲပြင်မဲ့ကဝါယောဓာတ်ကြီးဟာဖောက်ပြန်လာပြီဆိုလို့ရှိရင်ကမ္မံပိဝဟတိတရွာလုံးတိုက်ပစ်လိုက်တယ်လူတွေနာမည်မြေမျိုးပေးတယ်စင်နာမောင်းတို့နော်မုံတိုင်းလေပဲမုံတိုင်းဖြစ်လာတယ်မုံတိုင်းနေကိုနာမည်မြေမျိုးပေးနာခေမုံတိုင်းတို့လေစင်နာမောင်းတို့လေပွေတို့လေမျိုးမျိုးပြင်မဲ့မှာတရားအနေထားပြောင်းလဲပြီးတော့လေဖောက်ပြန်လာပြီဆိုလို့ရှိရင်ရွာမှာရှိတဲ့အိမ်လေးကိုပြုတ်ကြတယ်ရွာကြီးတွေမှာရှိတဲ့အိမ်လေးလွင့်ကုန်တယ်မြို့မှာရှိတဲ့အိမ်အဆောက်အဦတွေပြိုကျကုန်တယ်လွင့်ကုန်တယ်တပည့်ကြီးတွေလဲကုန်တယ်ဒါလေကနေတိုက်ပြောင်းဖြစ်တာတဲ့အရာဒေသာကြီးတွေအကုန်လဲပြိုးကုန်တယ်ဒါခုခေတ်ခဏခဏကြုံတော့ပုံတိုင်းဆိုတာလေ မုန်တိုင်းမျိုးမျိုးကြုံရတာပဲအကုန်လုံးလေးတမရှိတာတွေသူကရွေးရှားစေတာကိုသူပြင်းထန်လာပြီဆိုရင်ဘလောက်ကြီးတဲ့အရာဝတ္ထုပဲဖြစ်ဖြစ်ရွှေ့သွားအောင်လုပ်ပြတာတော့ကြောက်တောက်ကြီးတွေသာကြံ့ညာခံနေတာကိုအဲ့ကဘာပြက်တဲ့လေမုန်တိုင်းဆိုလို့ရှိရင်တော့ကြောက်တောက်နေပါမခံဘူးကုန်လွဲ့သွားတောင်းနေပါကျွတ်ပြီးတော့ပါကုန်အသစ်ပင်ကြီးတွေကျွတ်ပါကုန်တယ်နော်တကယ်ကဘာကဘာဖြစ်တဲ့လေချောင်းပြက်တဲ့ကဘာဆိုလို့ရှိရင်တော့အကုန်လုံးကျွတ်ပါပြီတစ်ခုနဲ့တစ်ခုရိုက်ခတ်ပြီးအလုံးဟာမှုံမှုံညံ့ညံ့ကြည်ပြီးပျောက်ွယ်သွားမယ်တနည်းလေဟာလွန်ပြင်းပြီဆိုပါမရလွန်ပြင်းပြီဆိုရင်မြေကြီးပေါ်ရှိသည်များအကုန်လုံးပြောင်းသွားမှာပဲအဲ့ကြာကဘာဖြစ်တဲ့လေမုန်တိုင်းဆိုရင်အခုကတာမန်ဟုတ်လားတာမန်မုန်တိုင်းပဲအမမုံတိုင်းကိုသာအခုကပြောတာအဲ့တော့ကဘာဖြစ်တဲ့မုံတိုင်းဆိုလို့ရှိရင်တော့အားလုံးကပျက်စီးသွားဒါလေဟာဖုတ်ပြန်လာလို့လွန်ကဲလာပြီဆိုလို့ရှိရင်အခုလိုရေကြီးပေါ်မှာရှိတဲ့အရာတွေကိုလွင့်ပြန်သွားစေလွင့်ပါသွားစေတခါတရံကျတော့လေဟာငြိမ်းသွားတာဒါအပြင်ဘက်ကတေးတွေကိုပြောတာနော်တခါတရံကျတော့လုံးဝငြိမ်းသွားတာလုံးဝငြိမ်သွားတယ်ဒီဘဲချိန်မှာလုံးဝငြိမ်သွားတော့ဆိုခိမန်နပစ္စည်းမေမာသေးတယ်တွေ့ရသည့်နောက်ဆုံးလမှာတွေ့ရသည့်နောက်ဆုံးလစာဘဲချိန်မှာတော့ဆိုပူအိုက်တဲ့ရာသီဘမပြေအခုတော့ရာသီဥရုတွေပြက်ကုန်ပြီခုချိန်ပြောလို့တော့မရတော့သို့တော့အချမ်းမြင့်မှတ်သားရအောင်တပေါင်းလိုက်ပြီးကြောတရက်ကနေပြီးတော့ဝါဇုလာပြီထီအောင်တွေ့ရသည့်လေးလာလို့ခေါ်တယ်။နော်။တပေါင်းလာပြီကျတဲ့ကနေပြီးတော့ဝါဇုလာပြီထီတွေ့ရသည်လို့ခေါ်တယ်။ဒါဗမာပြည်အနေနဲ့ပြောတာတခြားနိုင်ငံတွေကျတော့ဒီတိုင်းမဖြစ်ဘူး။ဗမာပြည်ရဲ့ရာသီဥရုပြောတာ။ဝါပြည်ရဲ့ရာသီဥရုလည်းပြောင်းခြင်းပြောင်းမှာပဲနော와서라비죠대역간에사비로대성봉나비니티레라에라고모레라로코레모레라모야디레라다가대성봉나비죠대역간에사비대봉나비니자로싸우야디레라싸우뇌모너싸우비뇌뇌비모다뽕만레빠니데야디우အဓိကကတော့ဒီအိန္ဒိယနဲ့တောင်ပိုင်းသဗုဒ္ဓိပမြန်မာပြည်အပါအဝင်ထီတိသားတွေကိုချိန်ပြီးတော့ခေါ်တဲ့အခေါ်တာနေရာတိုင်းမှာအဲ့လိုမှတ်လို့တော့မရဘူးဥရောပကျဒီပုံစံမဟုတ်ဘူးဂျာမနီတို့ဘာလို့ကျလို့ရှင်ဇူလိုင်တို့ဩဂတ်စ်တို့ဘာကျမှတွေ့ရသည်ဖြစ်တာသူတွေ့ရသည်ကဒီကမိုးရသည်ဖြစ်နေအော်တနေ့ရနဲ့တနေ့ရမတူဘူးပေါ့အဲ့ဒါကြောင့်သူညနေပဲသူမှတ်ရမယ်တချို့ရတယ်ပါဆိုရင်ဝါမဲ့သီရိလင်္ကလို့ခေါ်တဲ့တီဟိုနိုင်ငံဆိုလို့ရှိရင်ဆောင်းရသည်မရှိဘူးမိုးရသည်နဲ့နှွေရသည်ပဲရှိတယ်နေလေးပူလာပြီတော်တော်လေးပူလာပြီဆိုရင်လာတယ်တလာတယ်မှာပဲနှွေဖြစ်လိုက်မိုးဖြစ်လိုက်နှွေဖြစ်လိုက်မိုးဖြစ်လိုက်အဲ့လိုသွားတယ်ပုံမှန်အားဖြင့်သူတို့စီမှာခုရှည်တုန်းက15ရက်တစ်ချိန်မိုးရွာတယ်လာတိုင်းလာတိုင်းရွာတာနော်လာတိုင်းမိုးရသည်လေလို့မရှိဘူးလာတိုင်းဒီ15ရက်တစ်ချိန်လောက်ကမိုးရွာတယ်တလာတစ်ချိန်လောက်ကမိုးရွာတယ်သူတို့စီမှာအဲ့ကြောင့်သူတို့စီမှာဆောင်ရသည်မရှိသည့်အတွက်ကြောင့်အနှွေးတွေဆိုတာဘယ်သူမှမဟုတ်ဘူးအနှွေးတွေရောင်းတဲ့ဆိုင်လည်းမရှိဘူးဆောင်ဆိုတာရှားတယ်ခြေတိုင်းနေလို့ရတယ်အဲ့တော့အဲ့လိုကုဋေသား၌ကုဋေသားအလိုက်ရှားသည်ဟုမှတ်တယ်အဲ့တော့ဗမာပြည်မှာဆိုရင်ခုပြောတဲ့ဒီရှင်သာရိပုတ္တရာကဟောတာအိန္ဒိယရဲ့ယာတိနဲ့ဟောနေတာအဲ့တော့အိန္ဒိယယာတိနဲ့မြန်မာယာတိကတိဆက်တယ်ပေါ့နေတယ် ဒါပေါ်အိန္ဒိယခေါ်တွေနဲ့မြန်မာခေါ်ဘာလို့ဆိုမြေချင်းဆက်ဆက်တာတချိန်တုန်းကဗမာပြည်ဟာအိန္ဒိယနိုင်ငံရဲ့ state တစ်ခုပဲပြည်နယ်တစ်ခုပဲပရမတ္တိရှာဆိုရဲအင်္ဂလိပ်လက်ထက်ကအခုတော့အိန္ဒိယမှာ state ဘယ်လောက်ရှိတယ်တော့သိသိချာချာမသိဘူးတော့ state တွေတော့ရှိတယ်အဲ့ထက်မဲ့မြန်မာပြည်လွတ်လပ်ရေးမရအိန္ဒိယဟို British ရောက်တဲ့အချိန်တုန်းကမြန်မာပြည်ဟာအိန္ဒိယနိုင်ငံရဲ့ state တခုပရမတ္တိရှာလို့ခေါ်တဲ့အဲ့တော့အဲ့ဒီကနေဘာမှဆိုတာဖြစ်လာတာအဲ့တော့ခုတီးကြလွတ်လပ်တဲ့နိုင်ငံဖြစ်လာလွတ်လပ်ရတဲ့အခါမှာတီးကြလွတ်လပ်တယ်အဲ့တော့အိန္ဒိယနိုင်ငံနဲ့ဗမာနိုင်ငံကရာသီဥတုချင်းဟာအတော်နီးစပ်တယ်ပေါ့အတော်နီးစပ်တော့အဲ့ဒီကအခေါ်တွေနဲ့အဆင်ပြေတယ်တော့နွေရာသီရဲ့နောက်ဆုံးလာဆိုတာဘယ်ဟာကိုပြောတာတော့လို့ဆိုလို့ရှိရင်နော်နေုံလာပြီကျော်တရက်ကနေပြီးတော့ဝါဆိုလာပြီနေ့အထိကိုဒါနှွေရသည်ရဲ့နောက်ဆုံးလာအဲ့ဒီအချိန်အဲ့ဒီအချိန်ကပူအိုက်တဲ့ရာသီဥတုလို့ခေါ်တယ်အိုက်တဲ့ရာသီဥတုအဲ့ဒီအချိန်မှာရက်တောင်လေးနဲ့ရက်ခတ်ရတဲ့အချိန်ပေါ့နော်ကလေတိတ်နေပြီဆိုရက်တောင်လေးနဲ့ရက်ခတ်အဲ့တော့လေကအဲ့ဒီအချိန်မှာပြတ်သွားပြီးတော့ရာသီဥတုမှန်ခံတဲ့အချိန်မှာတော့အဲ့ဒီတိုင်ဖြစ်မှာပေါ့မမှန်ရင်တော့ပြောင်းလဲဥမှာပဲအဲ့ဒီမှာဒီလေတိတ်သွားပြီဆိုလို့ရှိရင်တာလဝန္ဒေနပိရှတ်တောင်းနဲ့လဲဝါတံပရိယသန္တိတဲ့ရှတ်တောင်းလေးနဲ့လေရှာရတယ်ရှတ်တောင်းခတ်ရတယ်ပြောတာနော်ချက်ခတ်ရတယ်အဲ့ဒါလေရှာတာပဲလေလေကညင်နေတော့လှုပ်အောင်လှုပ်ယူရတယ်ရှတ်တောင်းနဲ့လှုပ်အောင်လှုပ်ယူအဲ့ကြမှာလူလာအေးတာနော်ရှတ်တောင်းနဲ့လဲလေကိုရှာရတဲ့ဒီတာမီရတဲ့လေကိုရှာရတဲ့အဲ့ဒီမှာဒီအိမ်ပေါ်ကအမိုးတွေတောင်မှဟိုလိုအပ်ချက်မရှိတော့ဘူးအမိုးတောင်မှဖွင့်ထားရမယ်လို့ဖြစ်တယ်လေကလေမတိုက်တော့လေအဲ့လိုလေပြတ်သွားတဲ့အခါမျိုးရှိတယ်တဲ့လေတွေတားတိုက်တဲ့အခါရှိသလိုလေပြတ်သွားတဲ့အခါရှိတယ်ဆိုလိုတဲ့အချင်းညုတ်ကတော့ဒါပဲပြင်ပကဝါယောဒဟာတဲ့လွန်ခဲ့တဲ့အခါရှိတယ်လွန်ခဲ့ရင်အိမ်ဒီပါဒီပါပြိုးကုန်တယ်အဲလေပြတ်သွားတဲ့အခါဆိုလို့ရှိရင်ရက်ခတ်ပြီးတော့ယူရတယ်လို့ဆိုလိုတယ်လေကိုရက်ခတ်ပြီးတော့ရှာရတယ်အဲ့ဒီမှာဒီလိုလေရဲ့မမြဲတဲ့သဘောတရားကိုရှင်သာရိပုတ္တရာကရှင်းပြတယ်အခုလိုအမတန်မှဒုတိယကြီးမားတဲ့ပြင်ပကဘာဟိရလေဝါယောတ္ထကြီးတောင်မှပဲမမြဲဘူးတဲ့ကုန်ခန်းတဲ့သဘောရှိတယ်လေဟာလုံးဝမရှိတော့လောက်အောင်ကုန်ခန်းသွားတယ်ပျက်စီးသွားတယ်ပျောက်ကွယ်သွားတယ်ပြောင်းလဲသွားတယ်ဆိုတဲ့သဘောတွေဟာရှိနေတယ်တဲ့အဲ့ဒါလိုရှိနေသည့်အတွက်ကြောင့်ဒီဘာမှမပြောတော့တဲ့ခန္ဓာကိုယ်လေးထဲမှာရှိပြီးတော့လူတွေရဲ့တွေ့တာဆွဲလမ်းမှုကိုဖြစ်စေတတ်တဲ့ဒီခန္ဓာကိုယ်ကြီးထဲမှာတဲ့ရှိတဲ့လေတွေကဘာပြောစရာရှိလဲနော်ထွက်လေဝင်လေလည်းပြတ်ချင်းပြတ်သွားမှာပဲသူဆိုလို့တဲ့ပေါ့သွေးလည်းပတ်တဲ့လေကလည်းပြတ်ချင်းပြတ်သွားမှာပဲဥထဲကလေလည်းပြတ်ချင်းပြတ်နိုင်တာဟိုပိုက်ထဲကလေကလည်းပြတ်ချင်းပြတ်နိုင်တယ်အင်းကလည်းအင်းကကြီးငယ်ကိုသွေးတွေလည်းပောင်းပို့တဲ့လေရလည်းပြတ်ချင်ပြတ်သွားမှာပဲဒီခန္ဓာကိုယ်မှာရှိတဲ့အသေးအဖွဲဖြစ်တဲ့ဒီလေလေးကိုသွားပြီးတော့ငါဟာငါရဲ့ဖြစ်မှုဆိုပြီးတော့ဘယ်လိုလုပ်ရှုသင်မလဲတဲ့လုံးဝမရှုသင်ပါဘူးနော်အပြင်မဲ့လေနဲ့ဆိုင်ရင်ကိုယ့်လေလေးကသေးသေးလေးပဲလေဟုတ်တာပေါ့ဆူနာမီနဲ့တွေ့ကြည့်ပါလားကိုယ်ပိုက်တည်းရှိတာဆူနာမီမှမဟုတ်တာအကြီးကြီးမှမဟုတ်တာသေးသေးလေးအဲ့ဒါလေးကိုသွားဆွဲလမ်းမနေနဲ့လို့ပြောတာအဲ့ဆွဲလမ်းမနေနဲ့ခန္ဓာကိုယ်မှာရှိတာဘာပြောပါလောက်မလဲတဲ့ပြောစရာတောင်ထည့်ပြီးပြောစရာတောင်မရှိပါဘူးတဲ့အဲ့ဒီလိုမမြဲတဲ့သဘောရှုမြင်ပါလို့ပြောတာဒ ဒါအနိစ္စဖြစ်ပုံကိုအပြင်ဘက်လေးနဲ့နိုင်ရှင်ပြီးတော့ဣဇတိကလေးပေါ်မှာမတွေ့တာဘူးရှင်သာရိပုတ္တရာရှင်းပြတာဟုတ်ပြီအဲ့လိုရှုလိုက်လို့ဣဇတိကဝါယောထပ်ပေါ်မှာလူဟာဟိုတွေ့တာမှုတွေကင်းသွားပြီဆိုတဲ့အခါမှာစိတ်ဓာတ်ချမ်းခိုင်မှုရရှိပုံကိုပြောမလို့စိတ်ဓာတ်ချမ်းခိုင်မှုရရှိလာအဲ့လိုဓကမထံကျိုးပန်းအထုတ်နေတဲ့ပုဂ္ဂိုလ်ကိုမနာလိုမရှုစိတ်သို့မဟုတ်မတည့်တဲ့ပုဂ္ဂိုလ်တွေကဒီဒုက္ခလာပေးတယ်ဒုက္ခလာပေးမယ်အော်အဲ့ဒီမှာတော့သူစဉ်းစားပုံတွေကဘာလို့ဆိုရင်လာပြီးတော့ဆဲမယ်ပေါ့လာပြီးတော့ဆဲမယ်ကျန်တွေ့မယ်ဆိုတဲ့အခါမှာစိတ်ချမ်းသာဖြစ်လာအဲစိတ်ချမ်းသာဖြစ်လာတဲ့အခါပေါ်မှာသူပါစဉ်းစားတော့ဆိုလို့ရှင်ငါမှာစိတ်ချမ်းသာမှုဖြစ်တယ်ဒီအတန်းလေးကြားပြီးစိတ်ချမ်းသာမှုဖြစ်တယ်အဲစိတ်ချမ်းသာမှုဟာအကြောင်းမဲ့ဖြစ်တာမဟုတ်ဘူးအကြောင်းကိုဆွဲပြီးတော့သာဖြစ်တာဘာအကြောင်းကိုဆွဲဖြစ်တာတော့ဆိုရင်အာယုန်နဲ့စိတ်နဲ့ဆုံမီးတဲ့ဖသကြောင့်ဖြစ်တာနော်အဲ့ဒီဖတ်တာဟာမြဲမှမမြဲပဲဖြစ်ပြီးပြတ်သွားတာပဲစိတ်ခံစားမှုဆိုတာလည်းမမြဲဘူးဖြစ်ပြီးပြတ်သွားတာပဲစိတ်ထဲမှာမှတ်သားမှုတင်ညာဆိုတာလည်းဖြစ်ပြီးပြတ်သွားတာပဲသင်္ခါရဆိုတဲ့တွေးကြံမှုတွေကလည်းစိတ်ဆော်မှုတွေကလည်းမမြဲဘူးဖြစ်ပြီးပြတ်သွားတာပဲဝိညာဏလို့ခေါ်တဲ့စိတ်ဟာလည်းပဲမမြဲဘူးခန္ဓာ၅ပါးကိုအဲ့ဒီအချိန်မှာဖြစ်လာတဲ့ခန္ဓာ၅ပါးကိုမမြဲဘူးလို့ရှုပြီးတော့ဝါယောထပ်ပေါ်မှာပဲစိတ်ဟိုက်ယက်တိနေတာဖြစ်တော့ဆဲတာကိုခီးမဆိုင်နိုင်တော့ခီးမဆိုင်တော့ဘူးလို့ဆိုတော့ဆဲတာကိုတွေးမနေတော့အလုံးဟာဖြစ်ပြီးပြတ်သွားတဲ့အရာတွေပဲအဲ့ဒါဆဲတာကိုမတွေးသလိုပဲတယောက်ယောက်ကလာပြီးတော့နော်လက်နဲ့ရိုက်မယ်ခဲနဲ့ပြစ်မယ်ထုံးနဲ့ရိုက်မယ်ဓာတ်နဲ့ခုံမယ်ဆိုလို့ရှိရင်လေသူဘယ်လိုပဲတွေးဘယ်လိုတွေးပြန်တော့ဘယ်လိုတွေးတော့ဆိုဟာဒီခန္ဓာကိုယ်ကြီးရဲ့သဘာဝကွာလက်နဲ့လည်းပုတ်လို့ရတယ်ခဲနဲ့လည်းပြစ်လို့ရတယ်ဒုံးနဲ့လည်းရိုက်လို့ရတယ်ဓာတ်နဲ့လည်းခုံလို့ရတယ်ဒါခန္ဓာကိုယ်ကြီးရဲ့သဘာဝဒီခန္ဓာကိုယ်ကြီးမှာလက်နဲ့ရှိုက်တာလဲရှောက်ရှိလာနိုင်တယ်ခဲနဲ့ပြစ်တာလဲလာထိနိုင်တယ်ဒုံးနဲ့ရှိုက်တာလဲထိနိုင်တယ်ဓာတ်နဲ့ခုတ်တာလဲထိနိုင်တယ်အဲ့တော့ဒီခန္ဓာကိုယ်ကြီးကိုတော့ထုတ်ထားလက်နဲ့တည်းကလာပြီးတော့ဝင်ရောက်ပြီးထိနိုင်တယ်မြတ်စွာဘုရားဟောထားတယ်တဲ့မင်းကိုယန္တူတွေကတကုတ်လုံးကိုလွှာကြီးနဲ့တိုက်ဖြတ်တောင်းမှပဲစိတ်မဆိုးနဲ့စိတ်ဆိုးရင်ငါရဲ့ဩဝါဒကိုမလိုက်နိုင်ရရောက်တယ်လို့ငါရဲ့အဆုံးအမကိုမလိုက်နိုင်ရရောက်တယ်လို့ခေါ်တယ်ဆိုပြီးမြတ်စွာဘုရားဟောတဲ့ကကစုပမဩဝါဒလေးကိုစိတ်ထဲမှာထားပြီးတော့ဒေါသမဖြစ်အောင်နေတယ်ဒေါသမဖြစ်အောင်ဒေါသမဖြစ်အောင်နေပြီးတော့သူ့စိတ်ကိုသူစောက်တည်စောက်တည်လိုက်တဲ့အခါမှာတမဝေယမဆိုတဲ့လုံလောက်ဝိရိယတွေဟာနောက်မတွန့်တော့ဘူးကမ္မထံဘောမှာဆက်ပြီးတော့ရှုတယ်တတိတွေလည်းတည်ငြိမ်လာတယ်မေ့ပြောက်သွားတာမရှိဘူးတတိတွေတည်ငြိမ်လာတော့ကိုယ်စိတ်ကလည်းငြိမ်ချမ်းလာတယ်ငြိမ်ချမ်းတော့စိတ်ဟာတည်ငြိမ်သွားတယ်နော်အဲ့လိုတည်ငြိမ်သွားပြီးတော့စိတ်ထဲမှာဘလို့ဆုံးဖြတ်ချက်ချတော့ဆိုအေးလေငါခန္ဓာကိုယ်ကိုဒီထုံနဲ့ရိုက်ထားပဲဖြစ်ဖြစ်ရှိုက်ပါစေခဲနဲ့ထူတာပဲဖြစ်စေထူပါစေဓာတ်နဲ့ခုတ်တာပဲဖြစ်စေဖြစ်ပါစေငါဒါတိခတ်နေတာဟာမြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာခြင်းပဲလို့အဲ့လိုထီအောင်နှလုံးသွင်းနိုင်ပါတယ်လို့ဆိုတာဒါဓာတ်ကမ္မဋ္ဌာန်းကိုကြိုးစားအထုတ်လာလို့ရှင်အဲ့ဒီအဆင့်ကိုရောက်လာနိုင်တယ်တိခဏနိုင်စွာရှိလာတယ်ဓွာရနှမျိုးပဲပြောထားတာဒီမှာနော်တို့တိုက်ရိုက်လူကိုဒုက္ခပေးနိုင်တာကအတန်နဲ့လည်းဒုက္ခပေးနိုင်တာကိုလူကိုဒုက္ခပေးပြီဆိုလို့ရှင်ဆဲတယ်ဆိုရင်အတန်နားနဲ့ကြားတာဟုတ်သောမောခန္ဓာကိုယ်ကိုရိုက်တယ်ကာယ द्वार အသားကိုထိတယ်အဲ့ဒီနှစ်ခုကခံရခဲ့တဲ့အရာတွေပဲ ကျန်တာပြောင်းပြရတော့ကကိစ္စမရှိဘူးလေမျက်စီတည်းမှာ။ဟုတ်။နားထဲမှာကိုမကြားချင်းနဲ့အတန်ကြားတာဒါခံရခဲ့တယ်။ခန္ဓာကိုယ်လာပြီးတော့ထိတာထိပါပုတ်ခတ်တာဒါခံရခဲ့တယ်။အဲ့ဒီနှစ်ခုပဲအဲ့ဒီလောက်ဟာတော့မှခန္ဓာရှိတယ်လို့ဆိုလို့ရပေါ့။ခန္ဓာရှိသွားတယ်။အဲ့ဒီခိမ့်မှာဓာတုကမ္မဋ္ဌာန်းအထုတ်တဲ့ကိုရောဟာစိတ်သက်ကြည်လင်မှုအတွက်မြတ်စွာဘုရားကိုအောင်ပြုတယ်တရားကိုအောင်ပြုတယ်သံဃာကိုအောင်ပြုတယ်အဲ့ဒါလို့သံဃာဖရာတရားသံဃာကိုအောင်ပြုလိုက်တဲ့အချိန်မှာသူဟာအဲ့ဒီဆဲဆိုတဲ့အတန်နေကိုအသားကိုထိတဲ့အရာတွေနဲ့ပတ်သက်ပြီးတော့ဥပိ္ခာမရှုနိုင်ဘူးကုသိုလ်စိတ်မဖြစ်ဘူးဆိုရင်သူကိုယ်သူအဲ့ဒီလိုမဖြစ်ရင်တောင်မှပဲသူကိုယ်သူငါနဲ့ကန်ဆိုးလိုက်တာငါစိတ်ဟာတလောက်တော့ညံ့ရသလားဖရာတရားတန်ကအာယုပြုပါရဲ့တန်နဲ့ဒါတွေကိုမခံနိုင်တဲ့စိတ်ဘာကြောင့်ဖြစ်တာလဲလို့ဆိုပြီးသူမှာအဲ့ဒီမှာတကား6ပေါက်နဲ့အလားသရံတူတဲ့ကိုယ်တန်နဲ့မှာဖြစ်နေတဲ့မျက်စိနာနာလျှာကာယမနမျက်စိကကောင်းနေတယ်မပြတ်ဘူးဆိုလို့ရှိရင်ဩပြိမဲ့ကအဆင်းအာရုံတွေကမျက်စိမှာလာထင်ဟတ်ကြတယ်အဲ့ဒီထင်ဟတ်လာတဲ့အခါမှာအဲ့ဒီပုံမှာနှလုံးသွင်းဆင်ញင်မှုတတိထားမှုနှလုံးသွင်းမှုဆိုရယ်မနတိကာရရှိတယ်အဲ့ဒီကြလို့ရှိရင်မျက်စိကလည်းကောင်းတယ်အဆင်းတွေကလည်းထင်လာတယ်နှလုံးသွင်းတယ်ဆိုလို့ရှိရင်ဒီအသိစိတ်ကပေါ်တယ်အကယ်၍နှလုံးမသွင်းဘူးဆိုရင်အသိစိတ်ပေါ်မျက်စိကလည်းမကောင်းဘူးရုပ်ကလည်းမထင်မလာဘူးဆိုရင်သူကအသိစိတ်ဆိုမပေါ်ဘူးနော်မျက်စိကလည်းကောင်းတယ်အဆင်းတွေကလည်းအဆင်းအာယုံကလည်းလာထင်တယ်ကိုယ်ကလည်းပဲတတိရှိနေတယ်ဆိုလို့ရှိရင်အဆင်းအာယုံကပေါ်လာတယ်တဲ့အဲ့တော့ပေါ်လာတဲ့အခါမှာအဲ့ဒီအသိစိတ်ပေါ်လာတယ်အဲ့ဒီပေါ်လာတဲ့အထက်မှာစဉ်စစ်ကြည့်လိုက်မယ်ဆိုလို့ရှိရင်နော်ပြင်မဲ့ကဒီအနေထားနဲ့ဖြစ်နေတဲ့မျက်စိဆိုတာရယ်ပြင်မကထင်တဲ့ရုပ်ရယ်အဲ့ဒါကရူပခန္ဓာတဲ့။နော်ရုပ်ဒီရူပခန္ဓာ။အဲ့ဒါရူပပါရဏေခန္ဓာဆိုရယ်ရုပ်ဥပါရဏေခန္ဓာထဲမှာပါတယ်။အဲ့ဒီအာယုဘောမှာစိတ်ခံစားမှုပေါ်ရင်ဝေရဏုပါရဏေခန္ဓာမတမှုတင်ညာပေါ်ရင်တင်ညူပါရဏေခန္ဓာတွေ့တော်မှုဆင်ញင်မှုတွေပေါ်လာရင်သင်္ခါရုပ္ပခန္ဓာသင်္ခါရုပါရဏေခန္ဓာအသိစိတ်ပေါ်တာကဝိညာဉ်ဥပါရဏေခန္ဓာလို့ဟောအဲ့တော့ပေါင်းလိုက်တဲ့အခါကျတော့ဥပါရဏေခန္ဓာ၅ပါးစုံသွားတယ်ဒီမျက်စိကမြင်လိုက်တဲ့အချိန်မှာပဲဥပါရဏေခန္ဓာ၅ပါးလုံးကိုယ်ခန္ဓာကမှဖြစ်လာတယ်အဲ့ဒီဥပါရဏေခန္ဓာ၅ပါးကိုပေါင်းစုမှုဖြစ်လာတဲ့အခါမှာမြတ်စွာဘုရားကဘာဟောတော့ဆိုရောပဋိစ္စသဘောပါရံပတ္တိသောဓမ္မပတ္တိအကြောင်းတရားကိုမြင်အကျိုးတရားကိုမြင်တယ်ရောဓမ္မပတ္တိသောပဋိစ္စသဘောပါရံအကျိုးတရားကိုမြင်တယ်အကြောင်းတရားကိုမြင်တယ်အကြောင်းကိုမြင်အကျိုးကိုမြင်တယ်အကျိုးကိုမြင်တယ်အကြောင်းကိုမြင်တယ်ပဋိစ္စသဘောပါရထဆိုတာအကြောင်းတရားနော်အဲ့ဒီအကြောင်းတရားကိုမြင်ရင်သူ့ကြောင့်ဖြစ်တဲ့အကျိုးတရားလည်းမြင်တယ်။တော့အကြောင်းနဲ့အကျိုးဆိုတာဆက်ဆက်နေသည်ဒီအတွက်ကြောင့်ဒီလိုခေါ်တယ်။အဲ့တော့ဒီခန္ဓာ၅ပါးဟာသူ့အတူဖြစ်တာမဟုတ်ဘူးအကြောင်းတရားကြောင့်ဖြစ်တာ။အကြောင်းတရားကြောင့်ဖြစ်တယ်။အဲ့ဒီခန္ဓာ၅ပါးပေါ်မှာတွေ့တာတဲ့ဆန္ဒလိုက်လျောတဲ့ဆန္ဒဒီငါလို့စ ွဲလန်းနေငါဟာလူဆွဲလန်းနေတဲ့အရာဟာဒုက္ခသမုဒိယပဲတဏှာပဲဒီခန္ဓာငါးပါးယူပေါ်မှာခန္ဓာငါးပါးလို့မမြင်မနဲ့ဆွဲလန်းမှုတွေဖြစ်လာလို့ရှိရင်ဒါဒုက္ခသမုဒိယပဲအဲ့ဒီခန္ဓာငါးပါးပေါ်မှာတွေ့တာမှုတဏှာကိုဖယ်လိုက်နိုင်လို့ရှိရင်ဒါဒုက္ခនិရောဓပဲတွေ့တာရင်ဒုက္ခဖြစ်မယ်မတွေ့တာဘူးဆိုရင်ဒုက္ခချုပ်မယ်ဟောဒုက္ခဖြစ်ပုံနဲ့ဒုက္ခချုပ်ပုံနှစ်ခုဟောနော်အဲလူရခဏကကိုမှကျင်းလိုက်ဒီခဏကဘာတွေ့မယ်အတွေ့တော့ဒီခဏကဘာအပေါ်မှာတွေ့တာမှုတဏှာဖြစ်လာလို့ရှိရင်ဒုက္ခသမှုတွေတဏှာမှုတဏှာမရှိတော့ဘူးပယ်လိုက်တယ်ဆိုရင်ဒုက္ခនិရောဓဒုက္ခဖြစ်ခြင်းနဲ့ဒုက္ခဖြစ်ပုံနဲ့ဒုက္ခချုပ်ပုံတော့ဣတဝတ္တပိခောအောသောဘိက္ခုနံဘဟုကတံဒါလို့ဆိုရင်လည်းယဟန်တော်ဟာမြတ်စွာဘုရားအဆုံးအမကိုလိုက်လာတာဟာအမှန်တမ်းအများကြီးလိုက်နာရရောက်ပါတယ်လို့ဒါမျက်စိကိုအဲ့ဒါလိုခေါ်တယ်လို့နားကိုလည်းအဲ့ဒါလိုခေါ်တယ်။နော်။သုံးခု။ဟိုရင်ပေါ့။စက္ခလောကရူပထင်ပြီးမနတိလေးလိစက္ခုဘုတို့။လေရီရှာရောရေးထားတဲ့ကဗျာထမိုင်း။သုံးခုတည်းပြောမဲ့ဆိုလို့ရှိရင်သူကမျက်စိလည်းကောင်းရမယ်ပြင်မကအဆင်းအာယုံလည်းလာထင်ရမယ်နှလုံးသွင်းမှုလည်းရှိတယ်ဆိုလို့ရှိရင်စက္ခုဝိညာဉ်စိတ်ဖြစ်တယ်နှလုံးမသွင်းဘူးတစ်ခုချွေရင်လည်းစက္ခုဝိညာဉ်စိတ်ပဲဖြစ်ဘူးအဲ့သုံးခုလုံးပြည့်စုံမှစက္ခုဝိညာဉ်စိတ်ဖြစ်တယ်တို့ဆိုလို့တယ်စက္ခုဝိညာဉ်စိတ်ဖြစ်ပြီဆိုရင်ခန္ဓာငါးပါးပြည့်စုံသွားပြီဒီအကြောင်းကြောင့်ခန္ဓာငါးပါးပြည့်စုံသွားပြီတခါတို့တူပဲနားကလည်းကောင်းတယ်အသံကလည်းလာပြီးတော့ထင်းတယ်တတိထားမှုလည်းရှိတယ်ဆိုရင်သောတဝိညာဉ်စိတ်နဲ့စိတ်တွေဖြစ်ပြီအဲ့ဒါဆိုလေခန္ဓာငါးပါးဖြစ်တာပဲအနောက်တကလျာအစားစားတဲ့အခါမှာတော့တော့ဩအနံ့ကလည်းရတယ်ဟိုနှာခေါင်းကလည်းကောင်းတယ်အနံ့ကလည်းရတယ်တော့နှလုံးသွင်းမှုလည်းရှိတယ်ဆိုဟောဒါလေးကဘာနံလေးဆိုတာသိသွားရင်ခန္ဓာငါးပါးဖြစ်တာပဲအဲ့ဒါလေစားလိုက်လို့လျာအလဲကောင်းနေရတာကလည်းလာထင်နေအဲ့ဒီဟာကိုအာယုံပြုတယ်နှလုံးသွင်းမှုလည်းရှိတယ်ဆိုရင်ဒီသုံးခုပေါင်းလိုက်လို့ရှိရင်စီဝဝိညာဉ်စိတ်ဆိုရယ်လေယသိစိတ်ဖြစ်လာခန္ဓာကိုယ်ကလည်းပတာရာယုတ်ကောင်းနေဖွတ်တပ်ပယုံကလည်းလာထီတယ်နှလုံးသွင်းဆင်ញမှုလည်းရှိတယ်ဆိုထီသိစိတ်ဖြစ်တယ်တော့ခန္ဓာငါးပါးဖြစ်တာအဲစိတ်ကပဝင်စိတ်ကလည်းကောင်းနေဓမ္မယုံဆိုတဲ့တခြားအာယုန်တွေလည်းလာပြီးတော့ကြံတွေးတဲ့အာယုန်တွေထင်လာတယ်တတိယနဲ့နှလုံးသွင်းဆင်ញမှုကလည်းရှိနေတယ်ဒီသုံးခုပေါင်းလိုက်လို့ရှိရင်မနောဝိညာဉ်စိတ်ဆိုဖြစ်တယ်ပေါင်းလိုက်ရင်ဒီစိတ်ဖြစ်လာတဲ့အစဉ်ရောက်တဲ့ခန္ဓာငါးပါးဖြစ်တာအဲ့ဒီခန္ဓာငါးပါးဖြစ်လာတဲ့ခန္ဓာငါးပါးပေါ်မှာတွေ့တာရင်ဒုက ခတ်သမှုတွေရတွေ့တာမှုမရှိဘူးတွေ့တာမှုချုပ်ရင်ဒုက္ခနေရောတာဒီသစ္စာနှစ်ပါးကိုရှင်သာရိပုတ္တရာအမတိရကရှင်းရှင်းလေးအဲ့ဒါလို့ခေါ်တယ်အဲ့ဒီမှာအကြောင်းသိရင်အကျိုးကိုသိတယ်အဲဆိုတာကိုသုံးလိုက်တဲ့စကားယောပရိစ္ဆသောဥပါရံပတ္တိသောဓမ္မံပတ္တိပရိစ္ဆသဘုပ္ပါဒံဆိုတာဟိုပရိစ္ဆသဘုပ္ပတ်ကိုပြောတာမဟုတ်ဘူးအကြောင်းကြောင့်အကျိုးတရားကိုဖြစ်စေတတ်တဲ့အကြောင်းတရားကိုသိရင်လို့ဆိုလိုတယ်နော်ပရိစ္ဆသဘုပ္ပါဒဆိုတာအကြောင်းတရားကိုပြောတာအကြောင်းတရားကိုပြောတာဟိုပရိစ္ဆသဘုပ္ပါလည်းတူတူပဲအခေါ်ကမှပရိစ္ဆသဘုပ္ပါဒဆိုတဲ့စကားလုံးကြီးအကြောင်းကိုပြောတာနော်ဒီမှာလဲအဲ့တိုင်းယောပရိစ္ဆသဘုပ္ပါရံပတ္တိသောဓမ္မပတ္တိယောဓမ္မပတ္တိသောပရိစ္ဆသဘုပ္ပါရံပတ္တိဆိုလိုတဲ့အပြင်ကအကြောင်းတရားကိုမြင်ရင်အကျိုးတရားကိုလည်းမြင်တယ်။အခုကျွတ်စကုဝိညာဉ်စိတ်ဖြစ်လာတာဘာအကြောင်းတရားတွေလို့မျက်စိကောင်းခြင်းအဆင်အယုံကထင်လာခြင်းနှလုံးသွင်းခြင်းအဲ့ဒါအကြောင်းသုံးခုပဲလေ။အဲ့ဒီအကြောင်းသုံးခုကြောင့်စကုဝိညာဉ်စိတ်ဖြစ်တာ။အဲ့ဒါအကြောင်းကိုမြင်လိုက်သည့်အတွက်ကြောင့်စကုဝိညာဉ်စိတ်ကိုလည်းမြင်သွားတယ်။အဲ့တော့အကြောင်းကိုသိတာကိုယောပရိစ္ဆသောဥပါရံပတ္တတိအကြောင်းတရားကိုသိတယ်သောဓမ္မပတ္တိအဲ့ဒီအကြောင်းကြောင့်ဖြစ်လာတဲ့အကျိုးကိုသိတယ်လို့သူဆိုတာနော်ရှင်းရှင်းလေးရတော့အဲ့ဒါပဲသို့တော်ဒီမှာစကားလုံးသုံးလိုက်တာကပရိစ္ဆသောဘက်ကိုမြင်မှဓမ္မကိုမြင်တယ်ဓမ္မကိုမြင်မှပရိစ္ဆသောဘက်ကိုမြင်တယ်လို့ဆိုတာအကြောင်းကိုမြင်မှအကျိုးတရားကိုသိမယ်အကျိုးတရားကိုမြင်မှအကြောင်းတရားကိုသိတယ်လို့သူဆိုလိုတယ်အဲ့တော့အကြောင်းရောအကျိုးရောနှစ်ခုစလုံးမြင်တယ်။နော်အဲ့ဒီခန္ဓာတွေပေါ်မှာဖြစ်ပေါ်လာတဲ့ခန္ဓာတွေပေါ်မှာတွေ့တာနေတယ်နှစ်သက်နေတယ်ဆိုရင်ဒုက္ခသမုဒိယပဲ။တွေ့တာမှုကိုဖယ်ရှားလိုက်တဲ့ဒုက္ခနိရောဓပဲ။ဒါသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ဒါရှင်းပြတာ။သစ္စာ၄ပါးအခုလို့ဖြစ်လာတယ်ဆိုတော့အကြောင်းရှင်းပြ။အဲ့တော့ဒီကုန်းချုပ်တယ်ဣတဝတ္တပိခောအောသောဘိက္ခုနောဗဟုကတံဟောတိဒီလောက်အတိုင်းတာနဲ့လည်းပဲမြတ်စွာဘုရားရဲ့အဆုံးအမတွေကိုအများကြီးလိုက်နာရရောက်ပါတယ်ဘုရားတရားကျင့်ဆိုတာဒီဆင့်ရောက်ရင်လည်းပဲအများကြီးကျင့်ရရောက်ပါတယ်သူဒီလိုရှင်သာရိပုတ္တရာကဆုံးသက်ပြီးဣရမောသအာသမသာရိပုတ္တောရှင်သာရိပုတ္တရာကအဲ့ဒီမှာပဲသူစကားကိုနှိကုံချုပ်လိုက်တယ်ကျန်တဲ့ယဟန်တွေကရှင်သာရိပုတ္တရာရဲ့တရားစကားအဆုံးသက်မှာတာရုခေါ်ကြတယ်ဝါမျက်ဝါသာဖြစ်ကြတယ်ဒါဘာဟတ္တိပတောပမတုတ်ကမ္မထံအလုတ်ကိုပေးပြီးတော့ဓာတ်ကြီးလေးပါးကိုခြေခံပြီးတော့ဟောတဲ့သုတ်တံပဲဖြစ်တယ်ပေါ့နော်ဝိသုရိမက်ကလည်းပဲဒီသုတ်တံကိုပဲကိုးပြီးတော့ရေးတယ်ဓာတ်ကြီးလေးပါးနဲ့ထက်ကမ္မထံနဲ့ပတ်သက်ပြီးတော့ဒါပဲကိုးကပြီးတော့ရေးချဒါရှင်သာရိပုတ္တရာဟောတာတိုက်ရိုက်ကိုဒီအနှစ်ချုပ်ပြီးတော့ပြောထားတာပေါ့နော်အနှစ်ချုပ်ပြီးပြောထားဒါကြောင့်တရားချစ်ခင်သူတို့ရှင်ပြိတ္တပေါင်းတို့မဟာဟဋ္ဌိပရောပမတုတ်အနှစ်ချုပ်အပိုင်း1 2 3 4ဓာတ်ကြီးလေးပါးကမ္မထံကိုရှင်းပြတဲ့တရားဖြစ်သည့်အတွက်ကြောင့်ဓာတ်ကမ္မထံကိုကြိုးစားအထောက်ပြီးတော့ကြည့်မယ်ဆိုလို့ရှင်ခုရှင်သာရိပုတ္တရာဟောထားတဲ့အတိုင်းအကျိုးကျေးဇူးတွေကိုရမှာပဲဖြစ်တယ်အဲ့ဒီကျိုးကျေးဇူးတွေကိုရအောင်ဆိုရင်ရှင်းပြထားတဲ့လမ်းစဉ်အတိုင်းကျင့်ကြံကြိုးကိုပွားများအထောက်ကြအမှာဖြစ်တယ်လို့ကိုစီကိုစီနှလုံးသွင်းပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းရှိတဲ့ချာရှင်ဖေယဘုရားဘိတော်တို့သည်ဓမ္မအတိညာဘုရားရှိမသာလင်နိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်ပါသောကြောင့်ဓမ္မအတိညာဘုရားရှိစေယရှိတန်ကြလျက်ဓမ္မတပင် ဆင်းရဲခြင်းပ
ါ
ပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရှုသိလေးမြတ်စွာမမတ်သားသာအာယုန်ထားလျက
်
နာကြကြပါကုန်၏တရားတော်မြတ်ကိုနတ္တဘဝုထုအစုစုတို့ဖြင
့်
ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည
်
နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည
်း
ဤကောင်းမှုဤအဖို့ဘာကကိုအမိအဖအဖို့ဘာဆရာသမားမဆက်ပြီကဘာသူကဘာသာလူနဲ့မြတ်မာသတ္တဝါများတို့အား အမြအမ
ြ
ဝေငှပါကုန်၏ကုသိုလ်အမ
ြ
ကိုစီရကြကုန်သည်ဖြစ်၍ကိုယ်စိတ်နှပ
ြ
ချမ်းသာကြသည
်
ဖြစ်ကြပါစေကုန်သတည်း